Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇွန်လ6ရက်နေ့စနေနေ့ညနေခင်းစီစဉ်တွေကိုလှိုင်းဒိုမီတာ79.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချင်မြေချပါစေရှင်ကျမသင်္ကီထိုက်ပါ
ကျမကတော့ဆုမြတ်မောပါရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာ G7 ဆက်မှုအင်အားကြီး9နိုင်ငံစီးပွားပွဲတက်ရောက်ဖို့အတွက်ဂျာမနီနိုင်ငံကိုသွားမှာဖြစ်ပါတယ်တရုတ်နိုင်ငံရန်စီမြစ်ထဲမှာမှောက်သွားခဲ့တဲ့အပျော်စီးသင်္ဘောမှာတေဆုံးသူဟာဒီကနေ့အထိ390ကျော်သွားပါပြီဒီလိုထိတ်တဲရောက်နေတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့ကိုကန့်နဲ့ဝါဒေသတို့မှာဆေးရည်တင်းမာနေတဲ့အခြေအနေတွေကိုတော့သတင်းတွေအပြီးမှာကြားကြရမှာပါ
လည်းကျင်းနေပြတာများပါတယ်ဒီတော့ဒီထိုးစစ်စင်တာတော့ဒီမီဘင်းကြီးတာတော့ထိုးပါတယ်အခုလည်းတော့ထိုးစစ်စင်ပြတ်ပွက်ဖြစ်တယ်တော်တော်ထိုးစစ်မှုစင်ပြတ်ပွက်မှု
ဒါတော့ကိုကန့်ဒေတာဘက်ကစီးရေးချီနေတွေကိုကိုကန့်လက်နက်ကန်တက်ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းပြောသွားတာဖြစ်ပါတယ်ဒီနောက်မှာတော့ကျင်းထောင်ဥပဒေမူချမ်းကပြည်ပြည်ဆုံးတဲ့ဥပဒေတစ်ခုဖြစ်ပါရဲ့လားဆိုတာနဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်သမ္မတနဲ့တွေ့မဲ့တရုတ်ခီးစဉ်ပေါ်အမေရိကန်ဘက်ကဘလို့သဘောထားတွေရှိနေလဲဆိုတာတွေကိုလည်းကြားကြရဖို့ရှိပါတယ်ရှင်ဒီနောက်မှာတော့အမေရိကန်အစိုးရဝန်ထမ်းတွေရဲ့ကိုယ့်ရဲ့အချက်လက်တွေခိုးယူခံရတဲ့ကိစ္စကိုလည်းတင်ပြပေးဦးမှာပါဒါရီမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မုံနဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
် G7 ဆက်မှုအင်အားကြီးခုနှစ်နိုင်ငံစီးပွားပွဲတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့စနေနေ့မှာဂျာမနီနိုင်ငံကိုသွားရောက်မှာဖြစ်ပါတယ် G7 ဆွေးနွေးပွဲမှာတရားဝင်ဆွေးနွေးမယ့်အစီအစဉ်ကကုန်သွယ်ရေးကိစ္စဖြစ်ပေမဲ့ယူကရိန်းနိုင်ငံတွေကနေခရိုင်းမီးယားဒေသကိုရုရှားကအတင်းသိမ်းပိုက်ခဲ့တဲ့အကိစ္စအပါအဝင်ယူကရိန်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုလည်းအဓိကဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်G7 ထိပ်သီးစည်းဝေးပွဲကြရေးရုရှားအစိုးရအပေါ်ဆက်ပြီးတော့စီးပွားရေးအရာပိတ်ဆို့အရေးယူထားဖို့သမ္မတအိုဘားမားက EU ခေါင်းဆောင်တွေကိုတိုက်တွန်းမှာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရသူကပြောကြားခဲ့ပါတယ်။ဆက်မှုအင်အားကြီးနိုင်ငံတွေထဲမှာရုရှားနိုင်ငံအရင်ကပါဝင်ခဲ့ပေမဲ့ယူကရိန်းနိုင်ငံထဲမှာဆောင်ရွက်ချက်တွေကြောင့်ထုတ်ခံခဲ့ရတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေတခြားဥရောပနိုင်ငံတွေကရှေ့ဆက်သွားနေချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ရွတ်တွေကြောင့်ရုရှားဟာနောက်ပြန်ရောက်ပြီးတော့ဟိုအဝေးကြီးမှာကြံခဲ့လိမ့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကတောက်ချနေကပြောကြားခဲ့ပါတယ်။ယူကရိန်းပရိကပခမှာဒီနှစ်အစောပိုင်းတုန်းကရရှိထားတဲ့အပြစ်ခတ်ရဲစဲရေးသဘောတူညီချက်ကိုနှစ်ဖက်လုံးကအလေးထားလိုက်နာဖို့ကုလသမဂ္ဂကတိုက်တွန်းနေပါတယ်။ရုရှားနိုင်ငံအပေါ်ဒီ EU ဥရောပသမဂ္ဂနဲ့အမေရိကန်ကစီးပွားရေးပိတ်ဆို့တန်ခတ်မှုတွေထိရောက်ရဲ့လား၊ NATO ရဲ့မဟာဗျူဟာထိရောက်ရဲ့လားဆိုတာကိုတော့ဂျာမနီနိုင်ငံ Stuttgart မြို့မှာအမေရိကန်ဥရောပကိုယ်ကရေးဌာနချုပ်မှတောက်ကြနေတော့ကထိတ်တန့်တန်တမန်တွေဆွေးနွေးခဲ့ကြပါတယ
်။ယေမန်နိုင်ငံကနေဆော်ဒီအာရေဗျနိုင်ငံအနောက်တောင်ပိုင်းကိုရှီယာသဘုံတွေပစ်ခတ်လိုက်တဲ့စကတ်ဒုံးကြီးကိုဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကပစ်ချခဲ့ရတယ်လို့ဆော်ဒီကပြောပါတယ်။ခါဟိမူရှာရဲ့မြို့အနီးစနေမနက်ပိုင်းမှာအမေရိကန်နိုင်ငံလို့ပက်ထရီယော့ဒုံးကြီးနဲ့စကတ်ဒုံးကြီးကိုကြားဖြတ်ပစ်ချလိုက်တာဖြစ်တယ်လို့ဆော်ဒီအစိုးရပိုင်းသတင်းဌာနကပြောပါတယ်။တောင်ထူထက်တဲ့ယေမန်နိုင်ငံမြောက်ဖက်ဟူဒီသဘုံဌာနချုပ်စာဒါနာကနေစကတ်ဒုံးကြီးပြစ်လွတ်လိုက်တာဖြစ်တယ်လို့သတင်းဌာနကဆိုပါတယ်။ပြီးခဲ့တဲ့မတ်လကဆခဲ့တဲ့ဟူဒီသဘုံချိန်မုံရင်ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်ကြောင့်ဒေသတွင်းမှာလူထောင်ကျော်သေဆုံးခဲ့ရပါတယ်
။အမေရိကန်ဝန်ထမ်းရေးရာဌာန OPM ရဲ့အင်တာနက်ကွန်ရက်ထဲကိုအွန်လိုင်းသကိုးဟက်ကာတွေဝင်ရောက်ပြီးတော့လက်ရှိအစိုးရဝန်ထမ်းနဲ့အနားယူထားတဲ့ဝန်ထမ်းစုစုပေါင်း၄သန်းနီးပါးရဲ့အချက်အလက်အမြောက်များစွာကိုခိုးယူထားတဲ့ထင်မှာဘသူရဲ့အချက်အလက်တွေပါသွားတယ်ပါမသွားဘူးဆိုတာကိုတနင်္လာနေ့ကစပြီးတော့အစိုးရကအသိပေးအကြောင်းကြားမယ်လို့အင်ဗျူရောကပြောကြားခဲ့ပါတယ်။ခိုးယူခံသွားရနိုင်တဲ့အထက်မှာနောက်ကျောင်းရှင်းမရှင်းစီးစစ်ထားတဲ့မှတ်တမ်းအပါအဝင်ကိုယ်ရေးအချက်အလက်တွေအားလုံးပါဝင်ပါတယ်။ဘလောက်အတိုင်းတာအထိထိခိုက်ဆုံးရှုံးမှုရှိသလဲဆိုတာကိုအမိမြေလုံခြုံရေးဌာနနဲ့ FBI ကစုံစမ်းစစ်ဆေးနေပါတယ်။တရုတ်အစိုးရနဲ့ဆက်နွယ်မှုရှိနိုင်တဲ့တရုတ်နိုင်ငံတွေကဟက်ကာအွန်လိုင်းသက်ခိုးတွေရဲ့လက်ချက်လို့အမေရိကန်တရားဥပဒေစိုးမိုးရေးဆိုင်ရာတာဝန်ရှိသူတွေကတန်တရားရှိနေပါတယ်။ဝန်ထမ်းရေးရာဌာနကဧပြီလမှာတည်ရှိခဲ့တဲ့အွန်လိုင်းပေါ်ကတိုက်ခိုက်မှုဟာတရုတ်အစိုးရနဲ့ပတ်သက်နေတယ်လို့တော့အင်မြူရောပြောခွင့်ရသူကဓာတ်ရိုက်ဆွဆွဲတာမျိုးမရှိခဲ့ပါဘူး။အခုခိုးယူမှုကိုဘယ်သူလုပ်ခဲ့တယ်ဆိုတာမပြောနိုင်ပေမဲ့တရုတ်ရဲ့အွန်လိုင်းပေါ်ကအရင်တုန်းကလုပ်ရက်တွေကြောင့်စိုးရိမ်မှုရှိတယ်လို့အင်မြူတို့ပြောခွင့်ရသူဂျော့ဂျ်ဟာနက်စ်ကပြောကြားခဲ့ပါတယ်။အမေရိကန်ဘက်ကတရုတ်အပေါ်မတင်တာဖြစ်နေတာတွေလျှော့ပြီးတော့အခြေအမြစ်မရှိတဲ့ဆွဆွဲမှုတွေမလုပ်ဖို့အတွက်တရုတ်အစိုးရဘက်ကတုံ့ပြန်ပါတယ်။အွန်လိုင်းပေါ်ကနေအချက်လက်တွေခိုးယူတာမျိုးကိုတရုတ်အစိုးရကအခိုင်အမာဆန့်ကျင်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကတောက်ချနေတော့ကပြောကြားခဲ့ပါတယ်ရှင်။
အီရတ်မှာရှိတဲ့ IS သွေးကြွတွေပေါ်ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်တိုက်ခိုက်မှုတွေကတိတ်ကိုထိရောက်ပြီးစစ်မြေပြင်ကရန်သူတိုက်ခိုက်ရေးသမားတွေကိုရော့ပါသွားစေတယ်လို့အမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်အဲဆစ်သွေးကြွားတွေကအီရတ်နိုင်ငံတဝက်ကိုပါချဲ့ထွင်သိမ်းပိုက်လာမယ်လို့သူ့အနေနဲ့မယုံကြည်ကြောင်းအမေရိကန်လေတပ်ဒုဗိုလ်ချုပ်ကြီးဂျွန်ဟက်စတမန်ကပြောပါတယ်ညမတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကမြေပြင်တပ်တွေကိုအထောက်အကူဖြစ်စေပြီးနယ်မြေတွေကိုပြန်လည်ရရှိစေခဲ့ကြောင်းရန်သူတိုက်ခိုက်ရေးသမားတထောင်ကျော်ကိုလည်းတုတ်တင်နိုင်ခဲ့သလိုစစ်သွေးကြွတွေရဲ့တိုက်ခိုက်စွမ်းရည်ကိုလည်းကြာဆင်းအောင်လုပ်နိုင်ခဲ့ကြောင်းညမတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်အရေးပါဆုံးအချက်ကတော့အီရတ်အစိုးရနဲ့လုံခြုံရေးတပ်တွေရဲ့ဒဏ်ပြန်ထိုးစစ်အတွက်အားပြည့်ဖို့ပြင်ဆင်ချိန်ပိုရစေခဲ့ကြောင်းဒုဗိုလ်ချုပ်ကြီးဂျွန်ဟက်စတမန်ကပြောပါတယ်သူ့ရဲ့လေကြောင်းစစ်ဆင်ရေးအတွင်းစိုးစမဖြစ်လောက်အောင်ရပ်သားထိခိုက်ဒဏ်ရာသူအနည်းငယ်သာရှိတယ်လို့သူကပြောပါတယ်တိုက်ပွဲတွေအတွင်း IS စစ်သွေးကြွတွေကအသေးခံဘုံးနဲ့တိုက်ခိုက်တဲ့နည်းကိုသုံးလာတာကြောင့်ညွန်မောင်းတပ်ဖွဲ့တွေဟာစစ်သွေးကြွတွေရဲ့ဘုံးထုတ်လို့တဲ့စက်ရုံတွေကိုအဓိကထားပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ
အမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်တရုတ်နိုင်ငံရန်စီမြစ်ထဲမှာတင်းနယ်လာနေညပိုင်းတော့ကမှောက်သွားတဲ့အပျော်စီးသင်္ဘောမှာသေဆုံးသူဒီကနေ့စနေနေ့မှာအတည်ပြုနိုင်သလောက်396ယောက်ရှိသွားပါပြီ။မှောက်နေတဲ့သင်္ဘောကြီးကိုတောက်ချနေတော့ကမာတင်ဆဲယူခဲ့ပြီးတဲ့နောက်ကဲဆဲရေးတွေကသင်္ဘောအခန်းတွေထဲကိုလိုက်လံရှာဖွေစဉ်မှာအလောင်းတွေကိုထပ်မံတွေ့ရှိခဲ့ကြတာပါ။ရာသီဥတုဆိုးဝါးနေစဉ်မှာနစ်မြုပ်သွားတဲ့ Eastern Star သင်္ဘောပေါ်ကနေ14ယောက်ကိုပဲအသက်ရှင်ရဲ့ကဲဆဲနိုင်ခဲ့ပါတယ်သင်္ဘောပေါ်မှာစုစုပေါင်း456ယောက်ပါသွားတာဖြစ်ပြီးတော့ကြံပြောက်ဆုံးနေသူ46ယောက်ရဲ့အသက်ရှင်ပြန်တွေ့နိုင်မယ်အလားအလာနေပါတယ်လို့အာဏာပိုင်တွေကပြောပါတယ်မိုးကြီးလေထန်နေတဲ့အပြင်ရေစီးတန်နေတဲ့မြစ်ထဲမှာကဲဆဲရေးကိုလည်းခက်ခက်ခဲခဲလုပ်နေကြရပါတယ်ရေစီးကြောင့်သင်္ဘောဟာစတင်မှောက်တဲ့နေရာကနေပြီးတော့ရေဆန်ဘက်ကို3ကီလိုမီတာလောက်မျောပါသွားခဲ့တာပါကဲဆဲရေးဆိုင်ရာကြိုးပမ်းအားထုတ်မှုတွေကိုဝင်ကြီးချုပ်လီကဲချောင်းကိုတိုင်သင်္ဘောနစ်တဲ့နေရာကိုသွားပြီးတော့ကုတ်ကဲကြီးကြက်ခဲ့ပါတယ်89မီတာရှည်လျားတဲ့သင်္ဘောကြီးဟာလေဆင်နှမောင်းတိုက်ပြီးတော့မိနစ်ပိုင်းအကြာတနင်္လာနေ့ညပိုင်းကနင်းမြုပ်ခဲ့တာလို့တရုတ်သတင်းမီဒီယာတွေမှာပြောနေပါတယ်သင်္ဘောကပတင်နဲ့အင်ဂျင်နီယာချုပ်တို့ကတော့အသက်ရှင်တဲ့အတွက်ဘာကြောင့်ဒီသင်္ဘောမှောက်ခဲ့တယ်လဲဆိုတာကိုရဲကစုံစမ်းစစ်ဆေးနေပါတယ်ရာသီဥတုဆိုးမယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားရတဲ့ဘာကြောင့်အပျော်စီးသင်္ဘောဆက်လက်မောင်းနှင်သွားသလဲဆိုတာကိုသင်္ဘောပေါ်ပါသွားတဲ့ခီးတဲ့မိသားစုတွေကမေးခွန်းထုတ်နေကြပါတယ်ရှင်
။မလေးရှားနိုင်ငံမှာပြင်းအား 5.9 မဂနီကျူးရှိတဲ့ငလျင်တစ်ခုတောက်ကြာနေကလှုပ်ခတ်ခဲ့ပြီးခီနာဘာလူတောင်မှာပျောက်ဆုံးနေတဲ့လူ10ဦးကိုဘော်နီယိုကျွန်းစားပွားပြည်နယ်ကကယ်ဆယ်ရေးသမားတွေကလိုက်လံရှာဖွေနေကြပါတယ်။တောင်အောက်ဖက်ကိုကြောက်တုံးနေတဲ့အကျိုးအပဲ့တွေပြိုချခဲ့တာကြောင့်အနည်းဆုံးလူ12ဦးသေဆုံးသွားပါတယ်။သေဆုံးသွားတဲ့အလောင်းတွေတဲကနှလုံးကိုတောက်ကြနေညမှာပြန်ရှာတွေ့ခဲ့ပြီးအသက်30အရွယ်ခရီးသွားလမ်းညွှန်တူဦးနဲ့အသက်12နှစ်အရွယ်စင်ကာပူကျောင်းသူတူဦးတို့ဖြစ်ပါတယ်။ကျန်တဲ့9ဦးကိုတော့စနေနေ့မှရှာဖွေတွေ့ရှိခဲ့တယ်လို့ခရိုင်ရဲမှုကပြောပါတယ်။လူ20လောက်လည်းဒဏ်ရာရရှိသွားပြီးသူတို့ကိုဆေးရုံပို့ခဲ့ရတယ်လို့အာဏာပိုင်တွေကဆိုပါတယ်။ငလင်ဟာဒေသဆန်တော်ချင်းတောက်ကြနေမနေ့9နိုင်မှလှုပ်ခတ်ခဲ့တာပါ။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာနှစ်ရက်ခရီးစဉ်နဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတဲ့နှစ်နိုင်ငံကြားနှစ်ပေါင်းများစွာငင်းပွားစရာဖြစ်နေတဲ့နယ်နိမိတ်ပြဿနာမှာအပြန်အလှန်နယ်မြေလဲလှယ်ရေးသဘောတူညီချက်ကိုအိန္ဒိယဝန်ကြီးချုပ်ရဲ့ခရီးစဉ်တွင်မှလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်ဒီကနေ့ဒါကာမြို့တော်ကိုရောက်လာတဲ့ဝန်ကြီးချုပ်မော်ဒီကိုဝန်ကြီးချုပ်ရှိတ်ခါစီနာကအခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်အိန္ဒိယနိုင်ငံနဲ့ရောက်နေတဲ့နယ်မြေ90ကျော်မှာဘင်္ဂလားဒေ့ရှ်လူမျိုးတွေနေထိုင်နေကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရောက်နေတဲ့နယ်100လောက်မှာအိန္ဒိယလူမျိုးတွေနေထိုင်နေကြတာပါ။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာတို့ကြားမှာအဲ့ဒီနယ်မြေတွေလဲလှယ်ရေးသဘောတူညီချက်ကိုအတည်ပြုလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။နယ်မြေတွေလဲလှယ်ပြီးသွားတဲ့အခါမှာတော့လက်ရှိနေထိုင်နေကြသူတွေအနေနဲ့ဘယ်မြေပေါ်မှာနေထိုင်မလဲဆိုတာကိုရွေးချယ်နိုင်ကြမှာဖြစ်ပါတယ်။မိုင်2500လောက်ရှိတဲ့နှစ်နိုင်ငံနယ်စပ်မှာအင်္ဂလိပ်ကိုလိုနီလက်ထက်ထဲကဒီပြဿနာရှိနေကြတာဖြစ်ပါတယ်
ဂျွန်လဟာအမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချသူတွေကိုအမှတ်တရဂုဏ်ပြုတဲ့လဖြစ်တာကြောင့်အမေရိကန်သမ္မတဦးဘားမားကလည်းသူ့မိသားစုရဲ့မူလစည်းမျဉ်းနဲ့ပတ်သက်လို့စနေနေ့တိုင်းပြောနေကြသူ့ရဲ့ပတ်စဉ်မိကုံးမှာမျှဝေပြောဆိုပါတယ်အပြည့်အစုံကိုသိလို့သူတွေအနေနဲ့ whitehouse.gov/newamerican ဆိုတဲ့အင်တာနက်စာမျက်နှာမှာဖတ်ရှုနိုင်ကြောင်းသမ္မတဦးဘားမားကတိုက်တွန်းလိုက်ပါတယ်အခုလိုရွှေပြောင်းသူတွေ ခြေချသူတွေနိုင်ငံသားဖြစ်နိုင်ခွင့်အာသာချက်တစ်ခုလို့ဂုဏ်ယူစရာအဖြစ်နဲ့သူကပြောဆိုသွားပြီးလူဝင်မှုကြီးကြပ်ရေးစနစ်ကိုပြင်ဆင်မယ်လို့ပြောပါတယ် Direct from Washington The
Voice of America The VOA ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မုံနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုအလှည့်ပေးကြရအောင်ပါတရုတ်မြန်မာနယ်စပ်အနီးတရုတ်ဘက်ကစစ်ရေးလေးကျင်းမှုတွေလုပ်နေချိန်မှာပဲဒီကနေ့ကိုကန့်ဒေတာမြောက်ပိုင်းနဲ့လောက်ကန်ဒေတာဘက်မှာကိုကန့်တက်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံဘက်မှာဝါပြည်တပ်မတော်ဘက်ကမြန်မာစစ်တပ်ကိုဝိုင်းထားတာမို့ဝါတောင်ပိုင်းဒေတာမှာစစ်ရေးတင်းမာမှုအရှိန်မြင့်နေစေလဲဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမုံကတင်ပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါဒီနေ့စမ်းမိုင်းကနေစလို့မြန်မာတပ်နဲ့ကိုကန့်တက်ကြနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်တရုတ်ပိုင်နဲ့နေမြေတဲ့အထီးလက်နက်ကြီးတွေဘုံးစံတွေကျခဲ့လို့တရုတ်နိုင်ငံသားတချို့သေဆုံးခဲ့ရတယ်လို့နေဆက်လုံခြုံရေးထိခိုက်ခဲ့ရတဲ့အတွက်တရုတ်စိုးရဘက်ကနေမြန်မာစိုးရကိုသတိပေးမှုတွေလုပ်ပြီးတဲ့နောက်ပိုင်းတရုတ်မြန်မာနယ်စပ်အနီးယူနန်ပြည်နယ်ထဲမှာတရုတ်ပြည်သူလူမျိုးရေးတပ် PLA ကဝေဟင်နဲ့မြေပြင်ပူးတွဲစစ်ရေးလေ့ကျင့်မှုတွေဒီသတင်းဘက်ထဲစတင်လေ့ကျင့်နေခြင်းဖြစ်ပါဒီလိုမျိုးကြည့်စစ်တင်တဲ့တရုတ်ဘက်မှာစစ်ရေးလေ့ကျင့်နေချိန်မှာပဲစစ်ရေးတင်းမာမှုတွေရှိနေစေဖြစ်တဲ့ကိုကန့်ဒေသထဲမှာမြန်မာစစ်တပ်နဲ့ကိုကန့်တပ်ကြားလက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေနဲ့နှစ်ဖက်တိုက်ပွဲပြင်းထန်နေပါတယ်လို့ကိုကန့်တပ်ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ
်။ဒီနေ့တော့လည်းဒီနေ့တော့ဟောင်းအိုင်ဖက်မှာပြောတယ်ဟောင်းအိုင်တို့မော့ထိုင်တို့ဖက်မှာသူတို့ကကျွန်တော်ဒီတပ်စခန်းတွေကိုလာပြီးတော့ထိုးစစ်ဆင်တာမော့ထိုင်ရဲ့တောင်ဖက်ပိုင်းဖြစ်မှာပေါ့နော်။ပြီးတော့ဟိုလောက်ပေါက်ချက်ကျတော့ဟိုတတော်လုံးကလည်းတဲ့ဘက်ဖြစ်ခဲ့ဒီလေအနေအားလေးမှာပေါ့လက်နဲ့ကြီးနဲ့ပြတာများပါတယ်ပြီးတော့ဒီထိုးစစ်စင်တာတော့ကြီးမြင့်မြင့်ကြီးတာတော့ထိုးပါတယ်အခုလက်တော့ထိုးစစ်စင်တက်ဘက်ဖြစ်တယ်တော့ထိုးစစ်မစင်တက်ဘက်မှာဖြစ်ပါဦး
စစ်မီးမငိမ့်နိုင်သေးတဲ့ကိုကန့်ဒေတာတွေကစစ်ရေးပြိပခါတွေကြောင့်ကိုကန့်ဒေတာခန်တွေဟာစစ်ဘေးဒဏ်လွတ်ရာတရုတ်မြန်မာနယ်စပ်ဘက်ကိုမိမိတို့ရဲ့နေရရင်းတွေကနေထွက်ပြေးတိမ်းရှောင်နေရတဲ့အနေအထားမှာဒေတာတွေတည်ငြိမ်အေးချမ်းမှုရှိဖို့နဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုကမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်မှုတွေကိုရပ်ဖို့လိုပါတယ်လို့ကိုကန့်တပ်ဘက်ကပြောပါတယ်
ဒုက္ခတွေကတော့ကျွန်တော်သိတာကတော့ဒီပြုတ်ပြီးဖက်တာရှိတဲ့ဒီ Red Cross ကနေချက်ရှင်ကြီးကနေပြီးတော့မှတာဝန်ယူပြီးတော့သူတို့ကိုစောင့်ဆောင်ပေးတာပေါ့ဗျာကျွန်တော်ကကျွန်တော်အိမ်မှာနေပြီးတော့နေတဲ့လူတွေပါဒီတပ်မတော်ဘုံမူပါတယ်ခင်ဗျသူတို့ကဒီစီရေးတင်းစင်ချင်းကိုထောက်ကြည့်ရင်တော့သူတို့ဒီတောင်းကြောက်တဲ့လူတွေလူရင်အားတွေပြီးတော့ဒီလက်နဲ့အင်အားတွေဆက်လက်ထိနေတော့မှအဲတော့ဒီရုပ်စာကိုတုံးတက်ရင်တော့တိုက်ပွဲအခြေအနေကတော့ပြင်းထန်ဖို့ပဲရှိမှာပါအဲဒီကိုကျွန်တော်ပြောလိုပါတယ်အမကျွန်တော်ရဲ့မူနဲ့တိုက်ရင်တော့ကျွန်တော်ထုတ်ဖို့ဆက်တင်ဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတာတစ်ခုရှိတာတော့တစ်ခါနေပြီးတော့မှအတိမပြီးမှထုတ်ဖြစ်မှာပေါ့
။အခုလိုမျိုးကိုကန့်ဒေတာထဲမှာကိုကန့်တက်တဲ့မြန်မာစစ်တပ်ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်ထဲမှာတစ်ခိုးထုတ်တဲ့သူတွေကိုဖမ်းဆီးမှုနဲ့မြန်မာစစ်တပ်ကိုဝါပြည်တက်မတော် UWSA ဘက်ကဝိုင်းထားတဲ့စစ်ရေးတင်းမာမှုကတော့အရှိန်မြင့်နေစေဖြစ်ပါတယ်။ဝါတက်တဲ့မြန်မာစစ်တပ်ကြားအပြန်အလှန်နေရာယူထားစေအနေအထားနဲ့ဒီအချိန်နေပေါ်မှာဒေသရင်းပြည်သူတွေရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ရဲ့ပြောခွင့်ရဥအောင်မြင့်ကအခုလိုပြောပါတယ
်။ဒီကိစ္စမျိုးဟာဆိုလို့ရှိရင်ပေါ့နော်။အဲကျွန်တော်တို့သိပါတယ်။ဖြစ်ရှင်းတာမသိလို့ရှိရင်ဖြစ်ရှင်းတာမကောင်းလို့ရှိရင်ပါပြဿနာဆက်လာနိုင်တယ်ဆိုတာဒါမဲ့ကျွန်တော်တို့ဒီပြပြလေးလေးအဲဖြည့်ရှင်းနိုင်မှုအတွက်ကျွန်တော်တို့စိတ်ဆန္ဒရှိပါတယ်ဟိုပြည်သူတွေစိုးရိမ်တာတော့ဒါဓမ္မနာပဲလေဖြည့်တွေ့မှုဖြစ်လာလို့တိုက်ခတ်မှုဖြစ်လာလို့ဖြစ်တဲ့နေရာလေးမှာပဲဟိုပြဿနာတက်မှာမဟုတ်ဘူးလေကိုကမှဖြစ်နေတဲ့ကိစ္စလေပြည်သူတွေတော်တော်လေးကိုထိခိုက်ဒဏ်ရာရမှုတွေရှိပါလေတော်တော်လေးစိုးရိမ်ကြောင်ကြတယ်ရှိပဲနေထိုင်မှုဘွားအလုံးပြည့်စည်သွားတာရှိပါလေအဲကျွန်တော်တို့အလုံးနားလေအဲသဘောပေါက်ပါလေဒါကြောင့်မို့ဒီလိုမဖြစ်အောင်ကျွန်တော်တို့ကလည်းဒီစန္ဒနဲ့ဟိုဒီကိစ္စလေးတွေပြည်ပြည်လေးလေးရှိအောင်ရအောင်ဆွေးနွေးသွားမယ်ဆိုတဲ့စန္ဒသဘောကရှိပါလေ
ကိုကန်နဲ့ဝဒေတာဘက်မှာအခုလိုစည်ရစ်တက်မှမှုတွေရှိနေတယ်လို့တအောင်တက်မတော်နဲ့မြန်မာစစ်တပ်ကြားမှာလည်းဒီကနေ့မေလ6ရက်နေ့မှာတော့တအောင်တက်မတော်တက်မဟာ9နေမီတဲ့ကိုတက်မတော်ဘက်ကထိုးစစ်ဆင်ခဲ့တဲ့အတွက်ကွတ်ခိုင်မြို့နယ်ထဲမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။အခုလိုမျိုးတိုင်းရင်းဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲကရင်မျိုးသားစည်ယုံဌာနချုပ်လော်ခီလာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံပြီးတော့တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရဲစဲရေးစာချုပ်အပိသက်ချုပ်နိုင်မှုနဲ့ပြည်ရင်းစစ်ငိမ့်နိုင်ရေးဘလို့ငိမ့်ညာရေးဖော်ဆောင်နိုင်မလဲဆိုတာတွေကိုတိုင်းရင်းသားကောင်းဆောင်တွေကြားအကြိတ်နဲ့ဆွေးနွေးအဖြေရှာနေကြဆဲဖြစ်ပါတယ်ရှင်
ရရှိမြခင်ကီယန်မျိုးသားစီယုံ KNU ဌာနချုပ်ရှိတဲ့လော်ခီလာမှာအခုလက်ရှိကျင်းပနေတဲ့တိုင်းသားညီလာခံအတွင်းအစိုးရနဲ့လုံမဲ့တနင်္ဂနွေအတိုင်းတာပြစ်ခတ်ရစေးရေး NCA သဘောတူညီချက်အပေါ်မှာတိုင်းသားခေါင်းဆောင်တွေကြားမှာအမြင်မတူမှုတွေတွေ့နေရပါတယ်မြန်မာစစ်ကမျှော်မှန်းနေတဲ့ဒီနှစ်အတွင်း NCA သဘောတူညီချက်ရဖို့ဆိုတာဟာအခုဒီလော်ခီလာညီလာခံကနေပြီးတော့ဘလောက်ထိနှီးစပ်မှုရှိလာပြီလဲဆိုတာကိုဒီလာမဲ့စနေညပိုင်းဒိုင်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးသုံးသပ်ဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်မြန်လူရတဲ့တော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိရဲ့ယူဆမိမိမြင်မြန်လူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြန်မဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ညာ9နာရီထိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာဆန်ရသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးခြင်းပါရရှင်။အများပြည်သူလေ့လာဖို့ဆိုပြီးဇွန်လ5ရက်နေ့မနေ့ကအစိုးရကထုတ်ပြန်လိုက်တဲ့အကျဉ်းထောင်များဥပဒေမူကြမ်းထဲမှာနိုင်ငံရေးအကျဉ်းသားသို့မဟုတ်ယုံကြည်ချက်အကျဉ်းသားတွေနဲ့ဆိုင်တဲ့အချက်လက်တွေကိုထည့်သွင်းဖော်ပြတာမျိုးမရှိတဲ့အပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကဝေဖန်လိုက်ကြပါတယ်။အခုတစ်ဖန်ပြန်လည်ပြထမ်းမဲ့အကျဉ်းထောင်လက်ဆွဲထဲမှာနိုင်ငံရေးအကျဉ်းသားတွေရဲ့ရပိုင်ခွင့်နဲ့တခြားအကျဉ်းသားတွေရဲ့ရပိုင်ခွင့်တွေလည်းလိုအပ်နေသေးတယ်လို့လည်းထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာအစိုးရကလွှတ်တော်ကိုတင်သွင်းပြီးဆွေးနွေးသွားနိုင်ဖို့ကြိုတင်ထုတ်ပြန်လိုက်တဲ့အကျဉ်းထောင်များဥပဒေမူကြမ်းထဲမှာနိုင်ငံရေးအကျဉ်းသားနဲ့ဆိုင်တဲ့အချက်လက်တွေထည့်သွင်းထားခြင်းမရှိတဲ့အပေါ်ထိုင်းမြန်မာနယ်စပ်အခြေစိုက် AAPP ခေါ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကဝေဖန်လိုက်တာပါနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ရသင့်တဲ့အခွင့်အရေးတွေကိုဒီဥပဒေမူကြမ်းထဲမှာထည့်သွင်းပေးဖို့ဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်း2013ခုနှစ်ကစလို့သက်ဆိုင်သူတွေနဲ့ဆွေးနွေးအကြံပြုခဲ့တာတွေရှိပေမဲ့လက်တွေ့မှာတောင်းဆိုချက်တွေပါမလာဘူးလို့ AAPP အဖွဲ့ရဲ့အတွင်းဘူကိုတိတ်နိုင်ကပြောပါတယ
်နိုင်ငံရေးအကျဉ်းသားတွေတော့မပါဘူးနိုင်ငံတော်အကျဉ်းသားဆိုတာပါတယ်ဆိုတော့ကျွန်တော်တို့ဖြစ်စီပြင်တာကနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကကျွန်တော်တို့ကတရားဝင်ဖြစ်စီပြင်တာတရားဝင်ဖြစ်ဖို့အတွက်ကျွန်တော်တို့နှစ်ပေါင်းများစွာကျွန်တော်စူးစမ်းခဲ့တယ်ဒီအစိုးရနဲ့လည်းကျွန်တော်တို့2013ခုနှစ်ပြန်ဝင်တဲ့အခြေအစပြီးတော့ဒီလက်ချနိုင်ငံရေးကျင်းပများစီစဉ်ရေးကော်မတီမှာလည်းကျွန်တော်အကြာလေးကိုတင်ရခဲ့တယ်လက်ချနိုင်ငံရေးကျင်းပစီစဉ်ရေးကော်မတီရဲ့ရည်ရွယ်ချက်၃ခုထဲမှာနံပါတ်၁ကနိုင်ငံရေးကျင်းပတို့ပဲဖွင့်ဆိုချက်တယ်အဲ့ဒါကိုလည်းကျွန်တော်တို့ကလွတ်တော်ကိုတင်ပြနိုင်ဖို့အတွက်ကျွန်တော်ကြိုးစားနေတာရှိပါတယ်အဲ့ဒါကလည်းနိုင်ငံရေးကျင်းပဆိုတဲ့ကိစ္စကလွတ်တော်မှာဟိုအတူပြုနိုင်ဖို့နဲ့အစိုးရကတွင်ပြတ်ထားနိုင်ဖို့အတွက်ဖြစ်ပါတယ်ဒါပေမဲ့ဒီထဲမှာတော့ပါမလာခဲ့ပ
ါဘူး B class လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားသို့မဟုတ်ယုံကြည်ချက်အကျဉ်းသားတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုဥပဒေအဖြစ်ပြဋ္ဌာန်းပေးဖို့လွှတ်တော်ညီလာခံတွေမှာသူ့အနေနဲ့တင်ပြဆွေးနွေးခဲ့တာတွေရှိပေမဲ့အခုချိန်ထိဖြစ်မလာသေးဘူးလို့တင်ငန်းညွန့်ညွန့်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ
်။နောက်ကျတော့အကျဉ်းထောင်နဲ့ပတ်သက်တဲ့ကိစ္စတွေကလွှတ်တော်မှာကျွန်တော်မိခေါ်ဆိုရောမိခဲ့အဓိကတော့ B class ကိစ္စပေါ့။နိုင်ငံရေးကျဉ်းသားလို့ယုံကြည်ချက်အကျဉ်းသားတွေအတွက်သမားကျင်းလာရင်မတူရခွင့်ရပြရမယ်ဘယ်လိုဝန်စားရပြရမလဲအချမ်းလေးရကြတယ်ဘယ်လိုထူးခွင့်ရပြရမလဲစာကြည့်ဖို့ခွင့်ရစာရေးဖို့ခွင့်ရဘယ်လိုပြရမလဲအဲ့ဒါဒီလိုဆိုရတဲ့ကပြရတဲ့ခွင့်ကြီးတွေဘယ်လိုကောင်ဒီတက်ပြီးတော့1963ခုနှစ်မှာတံပြီးတော့ဆက်ဆက်ခဲ့တာအဲ့တော့မူလကိုလိုနီအစိုးရကပြရတဲ့ခွင့်ကြီးကိုတော့ဒီဘက်ကမှနိုင်ငံရေးကျင်းလာတယ်မရခဲ့ဘူးအဲ့ဒါဒီပြန်ရအောင်ကျွန်တော်လုပ်နေတယ်ကျွန်တော်ဆောင်ရွက်သွားမယ်
အခုရေးဆွဲထားတဲ့အကျဉ်းထောင်ဥပဒေမူကြမ်းထဲမှာကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်လို့ထည့်သွင်းထားပေမဲ့လက်တွေ့မကျဘူးလို့ AAP အဖွဲ့ကကိုတိတ်နိုင်ကပြောပါတယ်
။
အခုတို့တရားရမှာပါတဲ့ဥစ္စာလေးဆိုလို့ရှိရင်အကုန်လုံးကဟိုရင်းရင်းရရာမရှိဘူးကဥပဒေကဟိုဘလိုလိုလိုတုံးလို့ရတယ်ဆိုတဲ့ပုံစံမျိုးပေါ့ဟိုဥမာကျမ်းမာရေးကိစ္စဆိုလို့ရှိရင်ကျွန်တော်ဖတ်လိုက်မိတာကဆရာဘောထားရမယ်ဆေးဝါးလေးအလိုလောက်ပေးရမယ်အထူးကဆရာဘောထားရမယ်ဆိုတဲ့ကိစ္စမျိုးလေးပါရရအဲ့ဒါကဒီကနေ့ပုံမှန်ပြည်နဲ့ဟိုဘလုံးကမဖြစ်နိုင်တဲ့ကိစ္စအပြင်ဆွေးရုံမှာတော့မှတကယ်မှမရှိတဲ့ကိစ္စကိုအချင်းတော်ထဲမှာဒါမျိုးလုပ်ပေးမယ်ဆိုတော့ပုံပြလို့ဖြစ်နေပါလား
နိုင်ငံတကာမှာလူပဲတာမန်အကျဉ်းသားတွေရတဲ့နဲ့လောကဆိုင်ရာအခွင့်အရေးတွေကိုအခုဥပဒေကြမ်းထဲမှာထည့်သွင်းထားတာမျိုးမရှိဘူးလို့ကိုတိတ်နိုင်ငံကထောက်ပြပါတယ
်သူကရဲဘက်စကားထုတ်တာလည်းရှိတယ်အလုံစကားထုတ်တာလည်းရှိတယ်ဒီထောက်ထဲမှာဆိုလို့ရှိရင်လက်သမားဆက်ချုပ်ဖနှက်ချုပ်ဘာညာပေါ့ဗျာအဲ့လိုမျိုးတွေအလုံခိုင်းစေခြင်းဆိုတဲ့နေရာမှာလောကလာတာမပါဘူးမမကထိုက်ပြတဲ့လာစာပေးဖို့လိုပါလေနိုင်ငံတကာအကျဉ်းထောက်တွေမှာအဲ့လိုပေးလို့ရှိပါတယ်လာကအပြည့်ပေးရမယ်မဟုတ်ပါဘူးသူမိမယ်လေဒီထိုက်ပြတဲ့လှုပ်အားခါကူတော့ပြေးဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံအကျဉ်းသားမရှိဘူးလို့အရင်စအစိုးရလက်ထက်ကလေးကတောက်လျှောက်ပြောဆိုလာခဲ့တဲ့အတွက်နိုင်ငံရေးယုံကြည်ချက်အရဖမ်းဆီးထောင်ချခံရသူတွေကိုနိုင်ငံရေးအကျဉ်းသားတွေအဖြစ်သတ်မှတ်ပေးဖို့လူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာအထိုက်ခံခေါင်းဆောင်ရဲ့တရုတ်ခီးစင်နဲ့ပတ်သက်ပြီးတင်ပြပေးခြင်းပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဟာနိုင်ငံရေးပါတီအချင်းချင်းဆက်ဆံရေးအတွက်အရေးကြီးတဲ့အကြောင်းတရုတ်အစိုးရကပြောကြားလိုက်ပါတယ်။အခုလိုတရုတ်နဲ့ဆက်ဆံရေးကောင်းမွန်ဖို့ကြိုးစားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့လည်းအသိအမှတ်ပြုလိုက်မယ်လို့မြမအရေးချွမ်းကျင်တဲ့အမေရိကန်ပညာရှင်ကသုံးသပ်ပါတယ်။မိုင်းအင်ချင်းနိုင်ငံအပြည့်စုံတင်ပြပေးပါမယ်ရှင်။
တရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်နဲ့ငားရကြခီးစဉ်ဖြစ်သွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့တရုတ်နိုင်ငံအတွက်အရေးကြီးကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟုန်လဲကဘေကျင်းမြို့တော်မှာတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။တောင်ကြီးကျောင်းဝန်是中缅
ပါတီရင်းပြန်လည်ဆက်ဆံရေးဟာတရုတ်မြန်မာဆက်ဆံရေးရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့ကာလရှည်ကြာကလေးကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အပါအဝင်ပါတီအားလုံးနဲ့ချစ်ခင်ရင်းနှီးစွာဆက်ဆံလာခဲ့တာပါအခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုယ်စားလှယ်အဖွဲ့ရဲ့အလဲအပတ်ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးနဲ့နားလည်မှုကိုပိုပြီးတိုးတက်လာနိုင်မယ်လို့တရုတ်အစိုးရအနေနဲ့မျှော်လင့်မိပါတယ်ဒါအပြင်နယ်ပယ်ပေါင်းစုံမှာနှစ်နိုင်ငံမိဖက်ဆက်ဆံရေးတိုးမြင့်လာနိုင်ဖို့အတူလက်တွဲဆောင်ရွက်သွားမှာလည်းဖြစ်ပါတယ
်ဒါအပြင်ခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်အပါအဝင်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်တယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါဟာတရုတ်အစိုးရအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းမွန်ကြောင်းပြသလိုတာဖြစ်တယ်လို့မြမအရေးကျွမ်းကျင်သူအမေရိကန်ပါမော့ခ်ဒေးဗစ်စတိုင်းဘတ်ကမြင်ပါတယ
်။ The Chinese want good relations with her and she is always
ဒေါအောင်ဆန်းစုကြည်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတရုတ်အစိုးရကလူချင်းနေတာပါ။ဒေါအောင်ဆန်းစုကြည်ဘက်ကလည်းအင်းနီချင်းတရုတ်အစိုးရနဲ့ဆက်ဆံရေးကောင်းမွန်နေတဲ့အကြောင်းအမြဲပဲပြောဆိုနေတာဆိုတော့သူခီးစဉ်ကသဘာဝကြပါတယ်မြန်မာနိုင်ငံရဲ့အနာဂတ်အစိုးရရဲ့အနေနဲ့လည်းအလားတူတရုတ်နဲ့ဆက်ဆံရေးကောင်းအောင်ကြိုးစားရမှာဖြစ်ပါတယ်တရုတ်ဘက်ကလည်းမြန်မာနဲ့ဆက်ဆံရေးသူတို့အတွက်အလွန်အရေးကြီးတယ်ဆိုတာသိပါတယ်ဘာကြောင့်လဲဆိုတော့ပထဝီနိုင်ငံရေးမဟာဗျူဟာအရာနဲ့ယင်းနှိမ့်မှန်မှုတို့အတွက်မြန်မာနိုင်ငံဟာတရုတ်အတွက်အရေးပါနေပါတယ
်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပေါ်အမေရိကန်အစိုးရရဲ့အမြင်သဘောထားနဲ့ပတ်သက်လို့ပါမော့ခ်ဒေးဗစ်စတိုင်းဘတ်ကအခုလိုသုံးသပ်ပါတယ
် I think it's moreChinese concern about the US the China has always said
you know yes we American တရုတ်ကပို့ပြီးစိုးရိမ်နေတယ်လို့ထင်ပါတယ်မကြသေးခင်နှစ်တွေကတရုတ်ကအများအမ်းပြောဆိုနေတာရှိပါတယ်အဲ့ဒါကတော့ American နဲ့အနောက်နိုင်ငံတွေကမြန်မာနဲ့ဆက်ဆံရေးပိုကောင်းအောင်လုပ်နေရဟာတရုတ်ကိုဆန့်ကျင်မှုဖြစ်တယ်လို့တရုတ်ကယုံကြည်နေတာပါဒါပေမဲ့တရုတ်နဲ့ဆက်ဆံရေးကောင်းမွန်ဖို့ကြိုးစားတဲ့ American အနေနဲ့မြန်မာအတွက်တရုတ်ဟာအရေးကြီးတယ်ဆိုတာကိုအသိအမှတ်ပြုတယ်လို့ကျွန်တော်မြင်ပါတယ်နှစ်နိုင်ငံကုံသွယ်ရေးဆက်ဆံမှုအပြင်နိုင်ငံငါးနေဆက်မှရှိနေတိုင်းရင်းသားလူမျိုးတွေအချင်းချင်းဆက်ဆံရေးကောက်မွန်ဖို့တည်ငြိမ်ပြီးအကျိုးရှိတဲ့ဆက်ဆံရေးဖြစ်ဖို့အရေးပါတဲ့တရုတ်မြန်မာဆက်ဆံရေးလိုအပ်နေပါတယ
် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဂျွန်လ10ရက်နေ့ကနေ14ရက်နေ့အထိတရုတ်ပြည်သူသမ္မတနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ရှင်
မင်းအင်ဂျင်နိုင်ပြပြပေးခဲ့တာဖြစ်ပါတယ်မြန်မာဆန်ရသတင်းဆောင်မတွေကိုဒီမှာရက်ပြီးအမေရိကန်တို့စိုက်ဘာချိုးဖောက်တိုက်ခိုက်ခံရမှုအခြေအနေကိုတင်ပြပေးခြင်းပါတယ်ဆိုင်ဘာတိုက်ခိုက်မှုလုပ်ပြီးအမေရိကန်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်တွေကိုရယူခဲ့တဲ့အထက်မှာဘသူတွေပါတယ်လဲဆိုတာကိုလာမဲ့တင်းင်းလှာနေကစပြီးအတိပေးအကြောင်းကြားသွားမယ်လို့အင်ဗျူရောကပြောပါတယ် OPM လို့ခေါ်တဲ့ပြည်ထောင်စုအစိုးရအေဂျင်စီဟာအစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေသူတို့ရဲ့နောက်ကျောင်းရာဇဝင်စာရတွေကိုစုဆောင်းသိမ်းဆည်းတဲ့ဌာနဖြစ်ပြီးမကြသေးခင်ကဒီဌာနရဲ့အင်တာနက်ကွန်ရက်ကိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ဒီလိုစိုက်ဘာတိုက်ခိုက်မှုလုပ်တာနဲ့ပတ်သက်လို့ဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုပြောဖို့အတွက်ကတော့အမေရိကန်အစိုးရအရာရှိတွေသတိထားနေပြီးဒီကိစ္စအပေါ်ဆက်လက်ပြီးတော့လဲစုံစမ်းစစ်ဆေးနေပါတယ်အမေရိကန်နိုင်ငံခြားရေးဌာနဆိုင်ရာ VOA သတင်းတောက် Pam Dorkin ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်ဒီစိုက်ဘာတိုက်ခိုက်မှုဟာတရုတ်နိုင်ငံမှာအခြေစိုက်ပြီးအစိုးရနဲ့ဆက်ဆက်ရှိတဲ့ computer hackers တွေရဲ့လက်ချက်ဖြစ်တယ်လို့လေ့လာသုံးသပ်သူတွေနဲ့အရာရှိတချို့ကဆိုပါတယ်American ဆိုရဝန်ထမ်းဟောင်းတွေနဲ့လက်ရှိဝန်ထမ်း၄သန်းလောက်ရဲ့အချက်လက်တွေကိုရယူဖို့ဒီ hacker တွေကပြစ်မှတ်ထားဆောင်ရွက်ခဲ့တာပါ FBI လို့ခေါ်တဲ့ American Federal စုံစမ်းစစ်ဆေးဘူရိုရဲ့ဝန်ထမ်းဟောင်း Brett Garrett က
See initial read that it's coming from the Chinese the question is
ဒီနိုင်ငံကလာတဲ့ဒီ cyber တိုက်ခိုက်မှုနဲ့ပတ်သက်လို့မေးခွန်းထုတ်ရမယ်ဆိုရင်ဒါဟာနိုင်ငံအနေနဲ့လားဒါမှမဟုတ်ပုဂ္ဂလိကအဖွဲ့တစ်ဖွဲ့ဖွဲ့ကလုပ်တာလား hackers တွေလားဆိုတာပါ
တရုတ်ဆိုရကတော့သူတို့ပေါ်ဆွဆွဲချက်တွေကိုပြင်းပြင်းထန်ထန်ပြန်လည်ခြေပခဲ့ပါတယ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟောင်းလေက
ဝမ်ရှိမမေဖန်းဘူယောင်ယီရှင်းချုံချုံ
အမေရိကန်နေနဲ့တောက်လျှောက်တန်တရားတွေရှိနေတာနောက်ဒီအခြေမြင့်မရှိတဲ့ဆွဆွဲမှုတွေလုပ်နေတာကိုရလိုက်ဖို့တရုတ်နိုင်ငံအနေနဲ့မျှော်လင့်ပါတယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပိုရှိလာစေဖို့နဲ့အတူတကွပူးတွဲဆောင်ရွက်တာမျိုးကိုပဲလိုလားပါတယ်
သမရအင်မီရောပြောခွင့်ရဂျော့ချ်အာနက်စ်ကလည်းဒီစိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်လို့တိတိကျကျပြောဆိုတာမျိုးမရှိပါဘူးအင်တာနက်လုံခြုံရေးနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်ကြားဆက်လက်ဆွေးနွေးနေကြသေးပဲလို့သူကဆိုပါတယ
် I can't get into any conclusions that have been reached about who
စိုက်ဘာတိုက်ခိုက်မှုရဲ့နောက်ကွယ်မှာဘယ်သူတွေဘယ်နိုင်ငံတွေရှိတယ်ဆိုတာမျိုးကျွန်တော်တို့မပြောနိုင်သေးပါဘူးဒါပေမဲ့အားလုံးသိတဲ့အတိုင်းပါသမရဘရက်ဥပမဟာတရုတ်သမရနဲ့တွေ့တဲ့အခါတိုင်းစိုးရိမ်ပူပန်မှုတွေနဲ့အတူတရုတ်နိုင်ငံရဲ့စိုက်ဘာလုပ်ငန်းဆောင်ရွက်နေမှုနဲ့ပတ်သက်ပြီးပြောဆိုနေခဲ့တာပ
ါအလားတူပြည်ထောင်စုအဆင့်အင်တာနက်ကွန်ရက်တွေပေါ်တိုက်ခိုက်လာနိုင်တာတွေကိုအမေရိကန်အစိုးရအဖွဲ့အစည်းနဲ့လဲကာကွယ်ဖို့အလေးထားဆောင်ရွက်နေကြောင်းမစ္စတာအာနက်စ်ကပြောဆိုပါရခင်ဗျာ
သမရမေလန်ကမေကိုအောင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ဒီအစီအစဉ်မှာဆိုရင်တော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုလည်းဆွေးနွေးချမှာမို့စောင့်မျှော်နားဆင်ကြရအောင်ပါအခုကတော့စနေနေ့ညနေခင်းအစီအစဉ်တွေအဆုံးသတ်တော့မှာမို့ချက်နေသေးတဲ့အချိန်တွေမှာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးပါမယ်
သမုအင်အားကြီးနိုင်ငံခုနှစ်နိုင်ငံစီဝေးပွဲတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့စနေနေ့မှာဂျာမနီနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်G7 ဆွေးနွေးပွဲမှာတရားဝင်ဆွေးနွေးမဲ့အစီအစဉ်ကကုန်သွယ်ရေးကိစ္စဖြစ်ပေမဲ့လည်းယူကရိန်းနိုင်ငံတွေကနေပြီးတော့ခရိုင်းမီးယားဒေသကိုရုရှားအတင်းသိမ်းပိုက်ခဲ့တဲ့ကိစ္စအပါအဝင်ယူကရိန်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုလည်းအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်အမေရိကန်ဝန်ထမ်းရေးရာဌာန OPM ရဲ့အင်တာနက်ကွန်ရက်ထဲကိုအွန်လိုင်းသခိုးဟက်ကာတွေဝင်ရောက်ပြီးတော့လက်ရှိအစိုးရဝန်ထမ်းနဲ့အနားယူသွားတဲ့ဝန်ထမ်းစုစုပေါင်း၄သန်းဒီပါရဲ့အချက်အလက်မြောင်များစွာကိုခိုးယူသွားတဲ့ထက်မှဘသူ့ရဲ့အချက်အလက်တွေပါသွားတယ်ပါမသွားဘူးဆိုတာကိုတနင်္လာနေ့ကစတင်ပြီးတော့အစိုးရကအသိပေးအကြောင်းကြားမယ်လို့အင်ဂျူရောကပြောကြားခဲ့ပါတယ်တရုတ်နိုင်ငံရန်စီမြစ်ထဲမှာတနင်္လာနေ့ညပိုင်းကမှောက်သွားတဲ့အပျော်စီးသင်္ဘောမှာသေးဆုံးသူဟာဒီကနေ့စနေနေ့မှာအတည်ပြုနိုင်သလောက်396ယောက်ရှိသွားပါပြီ။မှောက်နေတဲ့သင်္ဘောကြီးကိုတောက်ကြနေတော့ကမတင်ဆဲယူပြီးတဲ့နောက်ကယ်ဆယ်ရေးတွေကသင်္ဘောအခန်းတွေထဲကိုလိုက်လာရှာဖွေစဉ်မှာအလောင်းတွေကိုထပ်မံတွေ့ရှိခဲ့ကြတာပါ။မလေးရှားနိုင်ငံဘိုနီယိုကျွန်းပေါ်ကဆာဘာပြည်နယ်ထဲမှာရှိတဲ့ကင်နာဘာလူတောင်ပေါ်မှာဒီပျောက်နေတဲ့တောင်တက်သမား၈ယောက်ကိုကယ်ဆယ်ရေးတွေရှာဖွေနေပါတယ်။တောက်ချနေတော့ငါးထက်သမကိုပြင်းအားရှိတဲ့မြင်းငရင်လှုပ်ခတ်ခဲ့တာမှတောင်ဆောင်ပေါ်ကနေပြီးတော့ကြောက်တုံးကြောက်ခဲတွေပြိုကျခဲ့တာကြောင့်၁၁ယောက်ထက်မနည်းသေဆုံးခဲ့တာပါဒီဒေသဆန်တော်ချိန်မနေ့9နာရီအချိန်မှာမြင်းငရင်လှုပ်ခတ်စဉ်မှာတောင်ပေါ်မှာတောင်တက်နေသူ200နီးပါးရှိပါတယ်ရှင
်တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ဂျိုဂဲဖြစ်ပါတယ်ကျွန်မသင်္ကီထိုက်ပါ View American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.